Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိမြတ်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2014ခုနှစ်အောက်တိုဘာလ2ရက်ကြာသပတေးနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကတော့အောင်ပါဒီမနက်ခင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်ခင်းမှာကြားမယ်နိုင်ငံတကာသတင်းတွေထဲမှာဆိုရင်ထူးခြားတဲ့သတင်းတွေကတော့ဟောင်ကောင်မှာလွှမ်းခြုံထားတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေပို့ပြီးတော့အရှိန်ဟုန်မြင့်နေပြီးအုပ်ချုပ်ရေးမှူးယာရုကဆင်းမပေးဘူးဆိုရင်အစိုးရရုံးတွေကိုတင်ပိုက်မယ်ဆိုပြီးတော့ဆန္ဒပြသူတွေကသတိပေးထားပါတယ်အမေရိကန်သမ္မတအင်ပီရိုရဲ့အစိုးရလုံခြုံရေးအကြီးအကဲဟာယာရုကနေနှုတ်ထွက်သွားပါပြီဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းဒူးတွေထဲမှာဆိုရင်တော့
Country.In the case of Burma, we acknowledge that the Burmese government and the military have made noticeable progress on their commitment to end recruitment of youth child soldiers.
ဒါရောကလစ်စတာအုံပြုမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနကဒန်မဟန်ဒေးပြောသွားတာပါ။ဒီသတင်းပြင်ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုလည်းနားဆင်ရမယ့်အပြင်နောက်ပိုင်းမှာလည်းပတ်စံကဏ္ဍတွေကိုတင်ဆက်ပေးပါမယ်ခင်ဗျာ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ဟောင်ကောင်မှာတမျိုးလုံးအနှံပြလွှမ်းမိုးထားတဲ့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေကအရှိန်အဟုန်မြင့်လာနေပြီးဟောင်ကောင်အုပ်ချုပ်ရေးမှုအနေနဲ့ယာရုကဆင်းမပြေဘူးဆိုရင်ကျောင်းသားတွေကအစိုးရရုံးတွေကိုတင်ပတ်ရလိမ့်မယ်လို့သတိပေးထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုလီယောင်ချန်ယင်းအနေနဲ့ဒီကနေ့ကြာသပတေးနေ့နေ့ကုန်ချိန်မှာယာရုကနှုတ်ထွက်ပေးရလိမ့်မယ်လို့ဆန္ဒပြသူတွေကဗဟုနေမှာယာစတန်ပေးတောင်းဆိုလိုက်တာပါ။ယာရုကနေဆင်းမပေးဘူးဆိုရင်အဆောက်အဦတွေကိုတိုက်ခိုက်သိမ်းပိတ်ရလိမ့်မယ်လို့ပြောပါတယ်။ချင်းချောက်တောင်းဆိုထားခြင်းနဲ့ပတ်သက်ပြီးတော့စာနာပြတဲ့အဖွဲ့တွေကြားမှာအပြည့်အဝသဘောတူညီမှုရရှိထားကြတာနဲ့ပတ်သက်ပြီးကွဲပြားမှုတွေရှိနေသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟောင်ကောင်အုပ်ချုပ်ရေးမှုလီယောင်ကစာနာပြသူတွေအပေါ်အင်အားသုံးဖြိုခွင်းဖို့ကိုမလိုလားဘူးဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာအခြေအနေတွေကဝိုးရိုးဝါးရဖြစ်နေပါတယ်။မစ္စတာလီယောင်အနေနဲ့အချိန်ကိုစောင့်နေပြီးအကြမ်းဖက်မှုတွေဖြစ်တဲ့အခြေအနေအထိမရောက်ဘဲရော့ကျသွားလိမ့်မယ်လို့မျှော်လင့်ထားတယ်ဆိုတဲ့သတင်းတွေအနှံပြမှာထွက်ပေါ်နေပါဗျ။မစ္စတာလီယောင်ကဆန္ဒပြခေါင်းဆောင်တွေနဲ့တွေ့ဆုံမှုကိစ္စကိုရောသူ့အနေနဲ့ယာရုကဆင်းပေးဖို့ကိစ္စတွေကိုပါညှင်းပယ်နေပါဗျ။
American သမ္မတအင်ပီရိုအစ်မြင့်လုံခြုံရေးအဖွဲ့အကြီးအကဲ Julia Pearson ဟာသမ္မတရဲ့ NDA ကိုထိခိုက်စေခဲ့တဲ့အင်ပီရိုလုံခြုံရေးလစ်ဟာမှုအဓိကဖြစ်ရပ်နှစ်ခုကြောင့်ဗုဒ္ဓဘုနေ့ကယာရုကနေနှုတ်ထွက်သွားပါတယ်။သမ္မတဘရက်အိုဘားမားဟာဂျူလီယိုပီယားဆန်နဲ့ဗုဒ္ဓဘုနေ့ကအင်ဖြူရော့မှာတွေ့ဆုံစဉ်တွင်လှုပ်ဝက်ထောင်လန်းရေးအမှုတန်းဖြစ်တက်တန်း30ကြာတာဝန်ထမ်းဆောင်ခဲ့တဲ့သူကိုအတိအမှတ်ပြုတဲ့အကြောင်းနဲ့ဒီတိအမှတ်ပြုတဲ့အကြောင်းပြောဆိုခဲ့တယ်လို့အင်ဖြူရော့ပြောခွင့်ရဂျော့ရှ်အာနက်ကပြောပါတယ်။ American လှုပ်ဝက်ထောင်လန်းရေးအဖွဲ့ရဲ့ချုံရင်းအားနည်းချက်တွေကိုတာဝန်ယူတဲ့အနေနဲ့ဂျူလီယိုပီယားဆန်ကအခုလိုနှုတ်ထွက်ခဲ့တာဖြစ်တယ်လို့သူကသတင်းတောက်တွေကိုပြောသွားပါတယ်။ပြခဲ့တဲ့လာကအင်ဖြူရောခြံဝင်းအတွင်းလုံခြုံရေးဂိတ်တွေကိုကြော့ဖြတ်ပြီးဝင်ရောက်နိုင်ခဲ့တဲ့ NDA များတဲ့ဖြစ်ရပ်နှစ်ခုပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီသတင်းပတ်မှာ Pearson ဟာလွှတ်တော်ကခက်ခဲတဲ့မေးခွန်းတွေကိုရင်ဆိုင်ခဲ့ရတာပါ။ဓမြောင်ကင်ထားတဲ့ IRS စစ်ပြက်အမှုတန်းဟောင်း Omar Gonzalez ဟာအင်ဖြူရောခြံဝင်းကိုခုံကျော်ပြီးတော့လုံခြုံရေးတွေကိုရှောင်တင်းပြီးသမရအိမ်တော်ဆောင်ထဲကိုပြေးပြေးဝင်ရောက်နိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကသမရနဲ့သူ့မိသားစုဟာအိမ်ဝင်းအတွင်းမှာရှိမနေပါဘူး။အလားတူဒီဖြစ်ရက်မတိုင်ခင်၃ရက်အလိုကလည်းရာဇဝတ်ကျူးလွန်မှုနောက်ကျောင်းရှိထားတဲ့လက်နက်ကင်ဆောင်ထားတဲ့လုံခြုံရေးအဆောင်ဟာသမရအိုဘားမားနဲ့အတူဓာတ်လေကားထဲမှာအတူရှိနေခဲ့တယ်လို့ဆိုပါတယ်ရှင
်။မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံအရှေ့ပိုင်းကိုခီးတွွာလာကြမဲ့အမေရိကန်နိုင်ငံသားတွေကိုရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကဗုဒ္ဓဟူးနေ့မှာသတိပေးချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာ1948ခုနှစ်လွတ်လပ်ရေးရပြီးချိန်ကစလို့တိုင်းရင်းသားအဖွဲ့တော်တော်များများနဲ့ဗဟုအစိုးရတို့ကြားမှာလက်နက်ဆွဲကင်တိုက်နေခဲ့ကြတာဖြစ်ပါတယ်။မကြာသေးခင်နှစ်တွေအတွင်းအစိုးရဟာလက်နက်ကင်အဖွဲ့အများစုနဲ့အပြစ်ရသဘောတူညီချက်တွေရခဲ့ပေမဲ့မကြာခဏဆိုသလိုတိုက်ပွဲတွေကဖြစ်ပွားလေးရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကရင်ပြည်နယ်အတွင်းမှာခီးတဲ့တင်ဘတ်စကားတစီrocket ဘုံဒီထိမှန်ခဲ့သလိုထိုင်းနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာလက်လုပ်ဖောက်ခွဲရေးပစ္စည်းတစ်ခုကိုလည်းဖော်ထုတ်တွေ့ရှိခဲ့တယ်လို့အမေရိကန်တန်ယုံရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘယ်သူရဲ့လက်ချက်ဆိုတာတော့မသိရသေးပါဘူး။ တန်တရားဖြစ်စရာတစုံတရာတွေ့ရင်ကင်တွေကြည့်ရှုတာမျိုးမလုပ်ဖို့နဲ့အဲ့ဒီနေရာကနေအမြန်ဆုံးထွက်ခွာသွားပြီးဒေသအာဏာပိုင်နေစီကိုသတင်းပို့ကြဖို့ကြီးညာချက်ကတိုက်တွန်းထားပါတယ်မီဒီယာသတင်းတွေအရပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရတပ်နဲ့တိုက်ခိုက်မှုဖြစ်ပေါ်တာဟာ KNU KN မျိုးဒါအစည်းအရုံးကနေခွဲထွက်သွားတဲ့ DKBA အဖွဲ့ဖြစ်တယ်လို့ဆိုပါတယ် DKBA ဟာအစိုးရနဲ့အပြည့်အစုံသဘောတူညီမှုရယူထားတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်မှာလူထုဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပေမဲ့မြန်မာအစိုးရပိုင်းသတင်းမီဒီယာတွေမှာဒီသတင်းနဲ့ပတ်သက်လို့ထည့်သွင်းဖော်ပြတာမျိုးမရှိပါဘူးမြန်မာအစိုးရပြည်ကြားရေးဝန်ကြီးဦးရဲထွတ်ကတော့နိုင်ငံပိုင်းသတင်းစာတွေအနေနဲ့အခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိစ္စတွေရေးသားဖော်ပြရမှာထားရှိတဲ့မူဝါဒကြောင့်ဖြစ်တယ်လို့ VOE ကပြောပါတယ်တချို့နိုင်ငံတွေရဲ့ပြည်တွင်းရေးအခြေအနေကိုဖော်ပြမယ်ဆိုရင်အတိတ်ပဲတစ်မျိုးတက်ရောက်သွားနိုင်တာကြောင့်ထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်တာဖြစ်တယ်လို့သူကပြောပါတယ်ဒါပေမဲ့လို့မြန်မာစာနယ်ဇင်းကောင်စီအတွေ့အမှုလည်းဖြစ် The Voice သတင်းဂျာနယ် Editor ချုပ်လည်းဖြစ်တဲ့ဦးကျော်မင်းဆွေကတော့ဒါဟာပြန်ကြားရေးဝန်ကြီးအသစ်ရဲ့မူဝါဒဖြစ်တယ်လို့ယူဆတဲ့အကြောင်းပြောပါတယ်တကဘာလုံးကစိတ်ဝင်စားနေတဲ့သတင်းကိုမြန်မာပြည်သူတွေကလည်းသိကျင်နေတာပါလို့သူကပြောပါတယ်မြန်မာအစိုးရပိုင်းသတင်းစာတွေကနေနိုင်ငံတကာသတင်းတွေကိုဖော်ပြရမှာအထူးအဖြစ်တရုတ်နိုင်ငံပြည်တွင်းရေးသတင်းတွေကိုအရင်ကတည်းကသတိထားရေးသားလေးရှိတာပါအခုဟောင်ကောင်ကျောင်းသားဆန္ဒပြမှုအပေါ်တရုတ်အစိုးရဘက်ကတော့တရားမဝင်တဲ့လှုပ်ရှားမှုဖြစ်တယ်ဆိုပြီးသုံးနှုန်းဖော်ပြသလိုဒီလှုပ်ရှားမှုအကြောင်းတရုတ်ပြည်တွင်းသတင်းတွေမှာလည်းလုံးဝအမှောင်ချထားပါတယ်ရှင်
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်မြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့နန္ဒခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါတယ်။ American ပြည်တော်စုအတွင်းပထမဆုံးတွေ့ရှိခဲ့တဲ့ Ebola ရောဂါခံစားနေရတဲ့ဝေဒနာရှင်နဲ့ထိတွေ့ခဲ့တဲ့လူပေါင်း18ယောက်ထက်မနည်းကိုကျန်းမာရေးအရာရှိတွေကတေချာစောင့်ကြည့်နေတယ်လို့ Texas အုပ်ချုပ်ရေးမှူး Rick Perry ကပြောဆိုလိုက်ပါတယ်။ဒီလိုစောင့်ကြည့်နေရသူတွေထဲမှာကြောင်းတက်နေတဲ့ကလေး9ယောက်လည်းပါဝင်တယ်လို့ဆိုပါတယ်။နာမကျန်းဖြစ်နေသူကိုဆေးရုံကိုတည်ဆောင်လာတဲ့လူနာတင်ရင်ရဲ့ဝင်လန်းတွေကိုစစ်ဆေးကြည့်ရမှာတော့ယောဂကူးဆက်မှုခံထားရတာမျိုးမတွေ့ရဘူးလို့ဆိုပါရယ်ဝေဒနာရှင်အမေရိကန်ပြည်တော်စုကိုရောက်ရှိလာတဲ့စက်တင်ဘာ20ရက်နေ့ကစလို့သူနဲ့ထိတွေ့ဆက်ဆံမှုရှိခဲ့သူအားလုံးကိုအီဘိုလာဗိုင်းရပ်စ်ပိုးခိုးအောင်းနိုင်တဲ့သက်တမ်းကာလဖြစ်တဲ့အနည်းဆုံး21ရက်အချိန်ယူပြီးတော့စောင့်ကြည့်နေမှာဖြစ်ပါရယ်ဒါပေမဲ့ဒီယောဂနဲ့ဆိုင်တဲ့တခြားဖြစ်ပွားမှုတစ်စုံတစ်ရာတော့မတွေ့ရပါဘူးလို့တာဝန်ရှိသူတွေကပြောပါရယ်Liberia နိုင်ငံကနေလာတဲ့ Ebola ရောဂါဖြစ်ပွားသူဟာ Thomas Eric Duncan ဖြစ်တယ်လို့ဆိုပါတယ်။သူ့ကို Dallas မြို့ကဆေးရုံတရုံမှာတီးခြားခွဲပြီးတော့ကုသပေးလျက်ရှိပါတယ်။သူ့ကိုစိုးရင်ရတဲ့ Luna Sien မှာတွင်းထားပေမဲ့ဗုဒ္ဓနေမှာသူ့ရဲ့အခြေအနေကပုံမှန်ရှိနေတယ်လို့ဆိုပါတယ်ခင်ဗျာ။
American သမ္မတ Barack Obama ဟာ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့မနေ့ကသမ္မတအင်ဖြူတော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အရှေ့လယ်ပိုင်းဒေသပဋိပက္ခအရေးခိုင်မာပြတ်သားတဲ့မှတ်ချက်တွေကိုပေးခဲ့ကြပါတယ်။ဒါဟာဂါဇာကမ်းမြောင်ဒေသမှာဇူလိုင်နဲ့ဩဂုတ်လတုန်းက Israel နဲ့ Hamas စစ်သွေးကြွတွေတိုက်ပွဲဖြစ်ပြီးတဲ့နောက် American နဲ့ Israel ခေါင်းဆောင်နှစ်ဦးပထမဆုံးအကြိမ်မျက်နှာချင်းစာရေးတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဂါဇာတိုက်ပွဲမှာပါလက်စတိုင်း2,100 ကျော်လောက်သေဆုံးခဲ့ပြီးအများစုဟာအရက်သားတွေဖြစ်ပါတယ်။ဗိုလ်နေမြဲကြားနေမဲ့ဖြစ်နေတဲ့အခြေအနေတွေကိုပြောင်းလဲဖို့အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်လုံးကနီးလန်းတွေရှာဖွေရမယ်လို့သမ္မတအိုဘားမားကပြောသွားပါတယ်။အစ္စရေးဝန်ကြီးချုပ်ကတော့ပဋိပက္ခကာလအတွင်းမှာအမေရိကန်သမ္မတအိုဘားမားရဲ့အဆက်မပြတ်ပံ့ပိုးမှုတွေကိုကျေးဇူးတင်ကြောင်းပြောသွားပါတယ်။ဒါပေမဲ့လို့ဖြစ်နိုင်ခြေရှိတဲ့အီရန်နျူကလ িয়ার လက်နက်ထုတ်လုပ်မှုစီစဉ်ဟာပိုးပြီးအရေးပါတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်အီရန်အပေါ်ပိတ်ဆို့တန်းခတ်မှုတွေကိုမယုတ်သိမ်းဖို့အလေးပေးမျှော်လင့်နေကြောင်းအစ္စရေးကောင်းဆောင်ကပြောသွားပါရရှင
်။အင်ဒိုနီးရှားနိုင်ငံမှာဒေသအုပ်ချုပ်ရေးအရာရှိတွေကိုတိုက်ရိုက်ရွေးချယ်ရမယ်ဆိုတဲ့အငင်းပွားစရာဥပဒေသစ်အပေါ်ဝေဖန်မှုအနှံ့ပြားဖြစ်ပေါ်ခဲ့ပြီးတဲ့နောက်အဲ့ဒီဥပဒေကိုဖျက်သိမ်းတော့မယ်လို့တမရဆူစီလိုပန်ပန်ယူရိုယိုနိုကပြောဆိုလိုက်ပါရယ်။လွှတ်တော်ကနေပြီးခဲ့တဲ့သတင်းပတ်အတွင်းအတီးပြုတ်ပေးလိုက်တဲ့အဲ့ဒီဥပဒေကိုပြင်ဆင်တဲ့အမိန့်ကြေညာချက်ကိုထုတ်ပေးမယ်လို့တမရကဗိုရူးနေမှာပြောလိုက်ပါရယ်။ပြည်သူတွေရဲ့အတန်ကိုနားထောင်ပြီးတဲ့နောက်မှာဒေတာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြန်လည်ပြုပြင်ပြင်ဆင်ဖို့သူဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းသမ္မတကဆိုပါတယ်ဘလို့ပြင်ဆင်မယ်ဆိုတာကတော့မရှင်းသေးပါဘူး2005ခုနှစ်ကစပြီးတော့ဒေတာရွေးကောက်ပွဲတွေကိုတရရွေးချယ်တဲ့စနစ်ကိုကျင့်သုံးခဲ့တာဖြစ်ပါတယ်ဒီကိစ္စအပေါ်မှာသမ္မတဘက်ကရိုးသားမှုရှိမရှိဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ခင်ဗျာ
က မောဒီးယားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လွတ်လပ်တဲ့အမျိုးသားရွေးကောက်ပွဲကော်မတီဖွဲ့စည်းဖို့အမျိုးသားလွှတ်တော်မှကမ္ဘောဒီးယားအမတ်တွေကမနေ့ကမဲပေးအတည်ပြုလိုက်ပါတယ်ဒီကော်မတီအနေနဲ့ရွေးကောက်ပွဲလွတ်လပ်မှုရှိအောင်ဆောင်ရွက်ပေးရမှာပါကော်မတီဝင်၉ဦးပါဝင်ပြီး၅နှစ်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။ဒါအပြင်ဒီကော်မတီဝင်တွေဟာနိုင်ငံရေးပါတီတွေတမကအဖွဲ့အစည်းတွေနဲ့ပတ်သက်ဆွေးနွေးမှုလုံးဝမရှိရဘူးလို့ဖော်ပြထားပါတယ်ရှင
်
။အော်တိုဘာလ၂ရက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုစမိုဝင်နဲ့မန်အင်ဂျင်နီယာတို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတဲ့ဘက်ကိုအရင်ဆုံးတင်ဆက်ပေးရမယ်အရှိန်မြင့်တက်လာနေတဲ့ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးပြည်ရင်းမီဒီယာတွေရဲ့ဖော်ပြမှုတွေကိုတရုတ်အစိုးရကစင်စာလုပ်နေတဲ့အချိန်တော့တွင်ပြည်မာကြီးကတရုတ်နိုင်ငံသားအချို့ဟာလူ့ခွင်နဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေအကြောင်းသိရဖို့ဟောင်ကောင်ဘက်ကိုလာခဲ့ကြပါတယ်ဒီအကြောင်း Ivan Broadhead ပြပုထားတဲ့သတင်းကိုဆက်လက်နားဆင်ကြပါခင်ဗျာတောင်းနဲ့ချီတဲ့ဆန္ဒပြသူတွေဟာဟောင်ကောင်မှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ပေးဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်းယင်ယာရုကနေဆင်းပေးဖို့တောင်းဆိုနေကြတာသတင်းတစ်ပတ်ကျော်ခဲ့ပါပြီ။ဒီလိုဆန္ဒပြမှုတွေဖြစ်ပွားနေတဲ့ဟောင်ကောင်ကိုစီးပွားရေးလုပ်ငန်းတွေပဲဖြစ်ဖြစ်ဒါမှမဟုတ်ဈေးဝယ်ဖို့အတွက်ပဲဖြစ်ဖြစ်တရုတ်နိုင်ငံပြည်မာကြီးကတရုတ်နိုင်ငံသားတန်30လောက်ဟာနှစ်စဉ်လာအောင်လေးရှိပါတယ်။ဒါပေမဲ့ဒီတစ်ပတ်အတွင်းကြောက်တဲ့တရုတ်နိုင်ငံရဲ့အားလိုက်ရဲ့၃ရက်မှာဟောင်ကောင်ကိုလာသူတွေကတော့မမျှော်လင့်တဲ့မြင်ကွင်းတွေကိုမြင်တွေ့ခဲ့ကြပါတယ်။ဒီတရုတ်နိုင်ငံသားတွေမကြာခဏလာအောင်လေပတ်လေးရှိတဲ့ဈေးဆိုင်တွေ၊စားတောက်ဆိုင်တွေအပြင်ဘက်ကလမ်းတွေပေါ်မှာလွတ်လပ်စွာမဲပေးကွင်းအတွက်ဆန္ဒပြနေကြတဲ့ထောင်နဲ့ချီတဲ့ဟောင်ကောင်မှာနေထိုင်သူတွေဟာစခန်းချပြီးနေထိုင်နေကြတာပါ။
我不知道，我这个普通市民是吧？我也不会说什么话。
香港嘛，巴黎片的来说啦，我讲奶奶连嘛都没地方住了。只要能按广场地大嘛那边，香港我来要来拍都都个 view 一个表达了吧？ဒါပေမဲ့သူနာမည်ကိုပြောဖို့တော့အတော်စိုးရိမ်နေပါတယ်။ဟောင်ကောင်ရဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်လို့တရုတ်နိုင်ငံမှာတင်းတင်းကြပ်ကြပ်ချုပ်ကန်ထားတဲ့အတွက်အခုလိုမျိုးဟောင်ကောင်ရဲ့အခြေအနေကိုမသိတာသိကြအောင်အံ့ဩစရာမဟုတ်ပါဘူး။ဒါပေမဲ့လည်းဆန္ဒပြသူတွေရှိရာကိုလာလေကြတဲ့တရုတ်နိုင်ငံသားတွေကတော့ဟောင်ကောင်ရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးအတော်လေးသိကြတာကို VOA ကတွေ့ခဲ့ရပါတယ်။တရုတ်အစိုးရကသူနိုင်ငံသားတွေကြည်ပုံမသိတော့ဘူးလို့ယူဆထားတာတွေကိုကြည်လို့မရအောင်အင်တာနက်မှာပိတ်ဆို့ထားတာတွေကိုလက်ရှိအင်ဂျင်နီယာတယောက်ဖြစ်တဲ့ Stewart Zees ကသူ့ရဲ့ဤပညာကျွမ်းကျင်မှုနဲ့ကြော်လွှားကြည့်ရှုခဲ့တာကြောင့်ဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားမှုနဲ့ပတ်သက်ပြီးသိနေခဲ့တာလို့အခုလိုပြောပါရယ
် I'm a supporter of the student cause they can recognize the very clearly what's
a ဆိုရဆိုတာကဘာလဲအမျိုးသားရေးဆိုတာကဘာလဲဆိုတာကိုသူတို့တေချာကွဲကွဲပြားပြားသိကြတာကြောင့်ចောင်းသားတွေကိုကျွန်တော်ကတော့ထောက်ခံပါတယ်သူတို့ကအစိုးရကိုဆန့်ကျင်တာပါကျွန်တော်တို့နိုင်ငံကိုမဟုတ်ပါဘူးအခုလှုပ်ရှားမှုဟာအရန်ကိုအရေးကြီးတဲ့ဒီမိုကရေစီရေးလှုပ်ရှားမှုတစ်ခုလည်းဖြစ်ပါတယ
်ဟောင်ကောင်ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေကိုလာရောက်လေ့လာနေကြတဲ့ပြည်မကတရုတ်နိုင်ငံသားတွေလည်းရှိပြီးဒီလှုပ်ရှားမှုဟာတွန်းအားတစ်ခုဖြစ်တဲ့အကြောင်းစီကပြောပါတယ
် Actually I thanks Hong Kong people very much because they are practice the democratic activity
ဟောင်ကောင်ကလူတွေကိုကျွန်တော်အရန်ကျေးဇူးတင်ပါတယ်ဘာလို့လဲဆိုတော့တရုတ်နိုင်ငံထဲမှာဒီမိုကရေစီလှုပ်ထုံးလုံနည်းတွေအတိုင်းသူတို့ကဆောင်ရွက်လို့ပါထိုင်ဝမ်ဟာဆိုရင်လည်းဒီမိုကရေစီရှိပါတယ်ဒါပေမဲ့အခုလိုလှုပ်ရှားမှုတွေလုပ်နိုင်တာကတော့ဟောင်ကောင်တစ်ခုတည်းပ
ါတရုတ်ပြည်သူသမ္မတနိုင်ငံတည်ထောင်ခြင်း65နှစ်မြောက်အချိန်မှာစီကအခုလိုပြောတာပါရှန်တောင်းဒေတာကသူ့အိမ်ကိုပြန်တဲ့အချိန်မှာလည်းအဖမ်းခံရမှာကိုမကြောက်ဘူးလို့သူကဆိုရဲဟောင်ကောင်မှာဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေဖြစ်ပွားနေချိန်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့ဝါရှင်တန် DC မှာမနေ့ကတွေ့ဆုံခဲ့ကြပါတယ်ဒီလိုတွေ့ဆုံမှုအတွင်းဟောင်ကောင်အခြေအနေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အကြောင်းမစ္စတာကယ်ရီကပြောပါတယ်ဟောင်ကောင်ရဲ့မဲရေးချယ်ပိုင်ခွင့်နဲ့ပတ်သက်ပြီးအမေရိကန်ကထောက်ခံကြောင်းနဲ့ဟောင်ကောင်တည်ငြိမ်ရေးနဲ့ကြွယ်ဝချမ်းသာမှုအတွက်ဖြစ်နိုင်ခြေရှိသမျှကိုယ်ပိုင်အုပ်ချုပ်ခွင့်လိုအပ်ကြောင်းကိုလည်းပြောကြားခဲ့တယ်လို့ဂျွန်ကယ်ရီကပြောပါတယ်2019ခုနှစ်ရွေးကောက်ပွဲမှာပါဝင်ရှင်းပိုင်သူအားလုံးဟာတရုတ်အစိုးရလူလာတဲ့ရွေးကောက်ပွဲကော်မတီကအတိမတ်ပြုသူတွေပဲဖြစ်ရမယ်လို့တရုတ်အစိုးရကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်ဟောင်ကောင်မှာကျောင်းသားတွေဦးဆောင်ပြီးဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာဆလပီဟောင်ကောင်နဲ့ပတ်သက်တဲ့သတင်းတပုတ်ကိုတင်ပြလိုပါရယ်ဒေတာရင်းမာယောနိုင်ငံတကာပါထိတ်တန့်ရောက်နေတဲ့သတင်းတပုတ်ဖြစ်တဲ့ဟောင်ကောင်ကျောင်းသားတွေရဲ့ဆန္ဒပြမှုကိုမြန်မာနိုင်ငံပိုင်သတင်းစာတွေမှာလုံးဝထည့်သွင်းဖော်ပြတာမျိုးမရှိပါဘူးနိုင်ငံပိုင်သတင်းစာတွေအနေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးသတင်းတွေကိုဖော်ပြရမှာအဓိပ္ပာယ်တစ်မျိုးတက်ရောက်မှာဆိုလို့ထိန်းထိန်းသိမ်းသိမ်းဆောင်ရွက်ရတယ်လို့မြန်မာပြည်သားရေးဝန်ကြီးက VOA ကိုပြောပါရယ်စုံစမ်းမေးမြန်းထားတဲ့ကုသားညွန်ဦးကတင်ပြထားပါရယ်ခင်ဗျာ
ဟောင်ကောင်မှာဒီမိုကရေစီကျတဲ့ရွေးကောက်ပွဲတွေလှုပ်ခွင့်ပေးဖို့ဆိုပြီးထီတော်လိုင်းရေးဆိုပြီးတင်စားခေါ်နေတဲ့ចောင်းသားတွေဆန္ဒပြမှုဟာဒေသအတွင်းမှာရောနိုင်ငံတကာသတင်းစာတွေမှာပါထိတ်တန့်ရောက်နေတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်ပုဂ္ဂလိကသတင်းစာတွေဂျာနယ်တွေမှာဒီဟောင်ကောင်ចောင်းသားတွေဆန္ဒပြမှုတွေကိုရေးသားဖော်ပြကြပေမဲ့နိုင်ငံပိုင်သတင်းစာတွေမှာတော့ခုချိန်ထိလုံးဝထည့်သွင်းရေးသားမှုမရှိသေးပါဘူး။မြန်မာအစိုးရပြည်ညာရေးဝန်ကြီးဦးရထွတ်ကတော့ဒီနိုင်ငံပိုင်သတင်းစာတွေအနေနဲ့အခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိစ္စတွေကိုရေးသားဖော်ပြရမှာထားရှိတဲ့မူဝါဒဖြစ်တယ်လို့ view ကိုပြောပါတယ်
။အော်မဟုတ်ဘူးကကျွန်တော်တို့ကတချို့ကိစ္စတွေမှာတော့ကျွန်တော်တို့ရဲ့ဒီ editorial မူဝါဒဖြစ်တဲ့ကြောင့်မို့တချို့ကိစ္စတွေမှာတော့ကျွန်တော်မဖော်ပြပါဘူးဗျာ။ဆိုတော့တချို့နိုင်ငံတွေရဲ့ဒီသူ့ရဲ့ပြည်တွင်းရေးအခြေအနေကိုကျွန်တော်ကဖော်ပြလိုက်လို့ရှိရင်အဓိပ္ပာယ်တစ်မျိုးတက်ရောက်သွားနိုင်တယ်လို့သူယူဆစရာအကြောင်းရှိတဲ့အခါမှာကျွန်တော်တို့ရဲ့ဒီနိုင်ငံပိုင်မီဒီယာအေဒီတာဖွဲ့တွေအဲဒီကိစ္စမျိုးကိုကျွန်တော်တို့ထိတိတိဆောင်ရွက်တာမျိုးရှိတာပေါ့ဗျာ
ဒါအရင်ရှိထားပြီးတဲ့မူဝါဒပဲလားခင်ဗျာ
ဟုတ်ကဲ့ဟိုတုန်းကလည်းပါပါတို့ကျွန်တော်ကတော့တခုပါဗျာအခုအများပြည်သူဝန်ဆောင်မှုမီဒီယာကိုပြောင်းနေတယ်ဆိုရင်လည်းတကယ်ကြတော့အခုကကျွန်တော်ကနိုင်ငံပိုင်အစ်စ်မှာပဲရှိနေသေးတဲ့အတွက်ကြောင့်မလို့ကျွန်တော်ကနိုင်ငံပိုင်မီဒီယာမှာပေါ်ပြလိုက်ခြင်းဒီတစ်ခါလေးမှာအဲ့ဒါကိုကျွန်တော်တို့အစိုးရအနေနဲ့သဘောတူတယ်လို့ဖြစ်သွားနိုင်စရာရှိတဲ့ကိစ္စမျိုးမှာဆိုရင်ကျွန်တော်ကဗန်နိုင်ငံရဲ့ဒီရေးကိစ္စမှာဆိုကျွန်တော်တို့ကအဲ့ဒါကိုသူတို့အေတာဖို့ရတွက်ချက်ပြီးတော့ခင်းတင်းဆောင်ရတာပါပဲ
မြန်မာစံနေစည်းကောင်စီအတွင်းမှုလည်းဖြစ် The Voice သတင်းချန်နယ်ရဲ့အေတာချုပ်လည်းဖြစ်တဲ့ဦးကျော်မင်းဆွေကတော့ဒါဟာပြည်ညာရေးဝန်ကြီးအသေးရဲ့မူဝါဒဖြစ်မယ်ဆိုပြီးတော့ယူဆပါတယ
်အဲ့ဒါတော့ကျွန်တော်ထင်တယ်ခုဝန်ကြီးအသေးရဲ့ policy နဲ့ဟိုဆိုင်မှာထင်နေကြအရင်ကတော့အဲ့လိုထည့်ပါတယ်တင်ကခြေနေဒီမှာ time မှာဖြစ်တဲ့ကိစ္စတွေပါတယ်ဆိုလို့ရှိရင်အဲ့ဒါတော့အရင်ကတရုတ်နဲ့ပတ်သက်လို့ရှိရင်တော့ဟိုတရုတ်ကဝင်တဲ့ကျန်းမာရေးနဲ့မြည်ရတဲ့ကုန်စည်တွေစားတောက်ကုန်တွေ cosmetic တွေအစားပေါ်ပြောက်ဝင်မရခဲ့ဘူးအခုကတော့ဟိုပုံစနစ်ဆိုးရပြောင်းပြီးတော့နောက်ပိုင်းတော့တော်တော်များများရပါတယ်အဲ့တော့သူပြီးခဲ့တဲ့ဝန်ကြီးဥအောင်ကြီးအထက်ကပြင်းစံလေးကတော့တော်တော်များများပေါ်ပြောက်ပါတယ်ပုံမှန်အဖြစ်ပေါ့နော်နောက်တစ်ခါတော်တော်သူထည့်တဲ့ဆံမျက်နှာကတော့တမျိုးပေါ့နော်
မြန်မာစူရပိုင်သတင်းစာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲသွားမယ်ဆိုပြီးတော့တာဝန်ရှိသူတွေကကြေညာထားတာပါ။ဒါပေမဲ့လို့အစူရပိုင်သတင်းစာတွေသတင်းဌာနတွေအနေနဲ့အများပြည်သူစိတ်ဝင်စားမဲ့သတင်းမျိုးတွေကိုအခုချိန်ထိမဖော်ပြပေးနိုင်ဘူးလို့ဦးကျော်မင်းဆွေကဝေဖန်ပါလေ။
တကယ်တမ်းဆိုရင်ဒီကောင်ကဟိုသတင်းပဲလေ။သူကဖြစ်နေတဲ့ကိစ္စကဒါကဘာလုံးက highlight လုပ်နေတာပဲ။ညနေဖုန်းသတင်းချေဖော်ပြနာမယ်။လူမဖော်ပြဘူးဆိုရင်တော့ဒါတခုမှားနေတာပေါ့။နည်းနည်းဟိုဒီလူလူသိနေတဲ့ကိစ္စတွေဥပမာပြန်လည်းကောင်မှာဒီကြေမနီးရပါတော့လက်ကောင်ဟာဆန်းခါတဲ့ကျောင်းသားအဲမိန့်ကလေးလုပ်ပြီးဆန်းပြရတာမျိုးပေါ့နော်ဒါမျိုးလေးဆိုလို့ရှိရင်မဖော်ပြဘူးအပုပ်ကြီးကတရင်သာနဲ့တော့ခြားခြားနားနားတော့ရှိပြီပေါ့ဒီမှာတော့တော့ဝင်းဌာနသူ့ရဲ့မူဝါဒနဲ့အရှင်ဆုံးကမူဝါဒနဲ့မသိနေရင်ပေါ့နော်သွားနေပြီတဲ့လို့ကျွန်တော်တို့ကမြင်နေတယ်
မြန်မာနိုင်ငံပိုင်သတင်းစာတွေကနေပြီးတော့နိုင်ငံတကာသတင်းတွေကိုဖော်ပြရေးသားရမှာအထူးသဖြင့်ဒီတရုတ်နိုင်ငံရဲ့ပြည်တွင်းရေးသတင်းတွေကိုအရင်ကတည်းကသတိထားပြီးတော့ရေးသားလေးရှိပါတယ်။အခုဒီဟောင်ကောင်ကျောင်းသားဆန္ဒပြမှုအပေါ်မှာတရုတ်ဆူရဘက်ကတရားမဝင်တဲ့လှုပ်ရှားမှုဖြစ်တဲ့ဆိုပြီးတော့သုံးလုံးဖော်ပြသလိုပဲဒီလှုပ်ရှားမှုအကြောင်းတရုတ်ပြည်တွင်းသတင်းတွေမှာလည်းလုံးဝအမှောင်ချထားပါတယ်ခင်ဗျာ
။ကုသညုံစီစဉ်တင်ဆက်ပေးကြတာပါခင်ဗျာ။တော်ရရှိမြခင်ဗျာ။ဥကျော်ဇန်သာစီစဉ်တင်ဆက်တဲ့စနေနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုဆက်လက်နားဆင်ကြည့်ကြပါခင်ဗျာ။
ဟောင်ကောင်မှာဒီမိုကရေစီတောင်းဆိုတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုမြန်မာနိုင်ငံအစိုးရပိုင်းမီဒီယာတွေမှာလုံးဝမှောင်ချထားပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ညွန်ညင်မှာကိုစိုးရင်လို့လားဒါမှမဟုတ်ကျောင်းသားတွေရဲ့ဒီမိုကရေစီတောင်းဆိုမှုပြန့်နှံ့လာမှာကိုပဲကြောက်လို့လားအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲဖို့ကြိုးစားနေပါတယ်ဆိုတဲ့မြန်မာအစိုးရပိုင်းမီဒီယာတွေကတလောက်အရေးကြီးတဲ့နိုင်ငံတကာသတင်းကြီးတစ်ပုဒ်ကိုမှောင်ချထားခြင်းဟာလုတ်တင်တဲ့ကိစ္စလားမလုတ်တင်တဲ့ကိစ္စလားဆိုတာသောရရှင်များနဲ့အခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးရအောင်ပါခင်ဗျာ။တာဝန်ဆွေးနွေးလို့သူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နှံကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူစင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြဖို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါရစေ
။စ နေ့နေ့တရက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ။အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပြပါမယ်။ကမ္ဘာတဝန်းကလေးစစ်သားတုံ့ပြန်မှုနဲ့ပတ်သက်လို့အမေရိကန်ရဲ့တန်ခတ်ရည်ရွယ်မှုခံရတဲ့နိုင်ငံစင်းထဲမှာဒီနေ့ထဲမြန်မာနိုင်ငံအဆက်ပါဝင်နေပါတယ်။ကလေးစစ်သားတုံ့ပြန်မှုဟန်တာရေးဥပဒေ CPSA အရအခုလိုရည်ရွယ်ဆောင်ရွက်တာဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
2008ခုနှစ်ကစတင်အတည်ပြုခဲ့တဲ့ကလေးစစ်သားများအသုံးပြုမှုဟန်တာရေးဥပဒေအရအမေရိကန်သမ္မတတွေနဲ့စက်တင်ဘာ30ရက်နောက်ဆုံးထားတော်တော်တန်ကိုနှစ်စဉ်တင်သွင်းရတဲ့အစီရင်ခံစာမှာဒီနှစ်လဲကမ္ဘာတစ်ဖက်ကလေးစစ်သားများအသုံးပြုတဲ့ကိုယ်နိုင်ငံစင်းနဲ့မှာမြန်မာနိုင်ငံကိုလည်းထည့်သွင်းထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်သမားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဒန်မဟန်တီကမြန်မာနိုင်ငံကိုဆက်လက်ထည့်သွင်းရခြင်းနဲ့ပတ်သက်လို့အခုလိုပြောပါတယ
်In the case of Burma we acknowledge that the Burmese government and the military have made noticeable progress on their commitment to end recruitment of
မြန်မာနိုင်ငံနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စစ်တပ်ကကလေးစစ်သားတုံးနေမှုပပျောက်ရေးနဲ့ပတ်သက်လို့တိုးတက်မှုရရှိမဲ့ policy လက်တွေ့အကောင့်ထဲဖော်တဲ့နေရာမှာလိုအပ်နေသေးတာကိုတွေ့ရပါတယ်မြန်မာစစ်တပ်နဲ့တခြားနေရာတွေမှာကလေးစစ်သားတွေစုဆောင်းနေတာတွေ့ရပါတယ်တိုးတက်မှုတွေရရှိပေမဲ့ခြုံကြည့်ရင်တော့မြန်မာနိုင်ငံကိုဒီစင်းကနေပယ်ဖျက်ပေးနိုင်ဖို့မဖြစ်နိုင်သေးတာတွေ့ရပါတယ်
။ခုလိုကလေးစစ်သားများအသုံးပြုတဲ့နိုင်ငံစည်ရင်းဝင်တွေအပေါ်အမေရိကန်ဥပဒေအရစည်ရင်းအထောက်အကူနဲ့စစ်ပစ္စည်းရောင်းဝယ်မှုတွေမှာဒဏ်ခပိတ်ဆို့မှုတွေခံရတာဖြစ်ပါတယ်။သမ္မတဥပမာအင်ဂါနီကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာနိုင်ငံပေါင်း9နိုင်ငံနဲ့ရဝမ်ဒါ၊ဆိုမားလီးယားနဲ့ယီမန်တို့ကိုဒဏ်ခပိတ်ဆို့မှုကနေကင်းလွတ်ခွင့်ပေးထားပြီးလေအာဖရိကနိုင်ငံနဲ့ကွန်ဂိုနိုင်ငံအပြင်တောင်ဆူဒန်နိုင်ငံတို့ကိုတော့ဒစိမ့်တစ်ပိုင်းအပြင်ကင်းလွတ်ခွင့်ပေးထားပါတယ်။မြန်မာ၊ဆီးရီးယားနဲ့ဆူဒန်တို့ကိုတော့စည်ရင်းထဲမှာထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုဒစိမ့်တစ်ပိုင်းအပြင်ကင်းလွတ်ခွင့်မပေးနိုင်ရတဲ့အကြောင်းကိုမစ္စတာမိုဟန်ဒီက
Partial waivers are determined within internal deliberations based on the number of different security assistance accounts we have in any particular country.
တဘောတူညီမှုအရကလေးစစ်သားများအသုံးပြုမှုဟန်တာရေးကိုလှုပ်ဆောင်ခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာတပ်မတော်ကနေကလေးစစ်သား109ဦးတို့ကိုလွှတ်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်စီမံချက်အကောင့်ထဲစတင်ဖော်ခဲ့ပြီးနောက်ပိုင်းမှာစုစုပေါင်းကလေးစစ်သား482ဦးကိုလွှတ်ပေးခဲ့တာလည်းဖြစ်ပါတယ်။ခုလိုတိုးတက်တဲ့ခြေလှမ်းတွေနဲ့ပတ်သက်လို့အမေရိကန်ကကြိုဆိုတဲ့အကြောင်းMr. Mahanti ga pyo bare.
And a number of positive steps as you mentioned have been taken and certainly for those children affected they're very positive steps.
ဒီချီလန်တွေကကောင်းတဲ့ချီလန်တွေပါ။ကျွန်တော်တို့ကြိုးစားပါတယ်။အထူးသဖြင့်ကုလသမဂ္ဂနဲ့ပြည်တွင်းမှာညှိနှိုင်းပြီးတော့ကလေးစစ်သားတွေအသုံးပြုမှုကိုဟန်တာတဲ့စီမံချက်ကိုလိုက်နာဖို့ကြိုးပမ်းမှုတွေပါ။မကြသေးခင်ကကလေးစစ်သားတွေပြန်လွှတ်ပေးခဲ့တာလည်းပါဝင်ပါတယ်
။မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုမှာမြန်မာတပ်မတော်သားမကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ DKBA, KNU ကချင်လွတ်မြောက်ရေးတပ် KIA ရှမ်း SSC တောင်ပိုင်းနဲ့ UWSA စသဖြင့်တို့လည်းပါဝင်နေတာဖြစ်တဲ့အတွက်ကြောင့်ကလေးစစ်သားများအသုံးပြုမှုပပျောက်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပြင်အမေရိကန်ပြည်ထောင်စုကလည်းမြန်မာအစိုးရနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနကပြောပါတယ်ရှင်
။ဒေါ်လာလာတန်စီစဉ်တက်ဆက်ခဲ့တာပါခင်ဗျာ။အခုတော့မြန်မာနိုင်ငံတွင်ကသတင်းသမားတွေတွေ့ကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုတင်ပြလိုပါရယ်။ဂျာသာရီနေ့မှာမွန်တက်နေဂျာသာပရီတီးခံပါခင်ဗျာဂျာသာပရီနေ့မှာမွန်တက်နေသတင်းသမားတွေကိုရုံးတင်စစ်ဆေးတရားစွဲဆိုမှုမှာသတင်းမီဒီယာလွတ်လပ်ခွင့်အတွက်တက်တည်ပြထွက်ဆိုသွားကြဖို့သတင်းသမားတွေကပြင်ဆင်နေကြပါတယ်အဲဒီလိုသတင်းမီဒီယာတွေပေါ်တရားစွဲဆိုရုံးတင်စစ်ဆေးမှုတွေလုပ်နေတာမျိုးအပြင်ချင်းပြည်နယ်အစိုးရကချင်းတိုင်းရင်းသားသတင်းချန်နယ်တခုကိုဖြန့်ဝေခွင့်ပေးလိုက်တာကြောင့်လည်းလက်ရှိသတင်းမီဒီယာလွတ်လပ်ခွင့်ပေါ်စိုးရိမ်မှုတွေရှိလာနေတာပါအစိုးရတာဝန်ရှိသူတွေအနေနဲ့သတင်းမီဒီယာသမားတွေအကြအပြန်လဲနားလည်မှုရှိဖို့လိုမယ်လို့လည်းသတင်းသမားတွေကသုံးသပ်နေကြပါတယ်အကြောင်းစုံကိုမတ်ဆုမွန်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပ
ပြောင်းပြောင်းလဲရေဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်သတင်းလွတ်လပ်ခွင့်ကအတော်အသင့်ရလာတယ်လို့ဆိုနေချိန်မှာပဲသတင်းသမားတွေနဲ့အာဏာပိုင်တွေကြားသတင်းဖော်ပြမှုတွေနဲ့ပတ်သက်ပြီးတော့တင်မာမှုတွေရှိလာပြီးတော့သတင်းသမားတွေကိုတရားစွဲဆိုတာနောက်ကြားနဲ့ပိတ်သိမ်းတာမျိုးတွေလှုံ့ဆော်လာနေတာဖြစ်ပါတယ်။ဥမာဒီ Unity သတင်းသမားတွေကိုဖမ်းပြီးတော့ထောင်နဲ့နှစ်ရှည်ချမှတ်တာမျိုးအပါအဝင်သတင်းသမားတချို့ကိုတရားစွဲဆိုမှုတွေဖြစ်နေတဲ့အထက်ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ဒေါမ်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားဖြတ်အစိုးရအဖြစ်နဲ့တင်မြှောက်လိုက်ကြောင်းဒီမိုကရေစီရဲ့အစဉ်ဆက်မပြတ်လှုပ်ရှားမှုအင်အားစု MCDF ကထုတ်ပြန်ကြေညာချက်ကိုသတင်းရေးသားဖော်ပြခဲ့လို့ဆိုပြီးတော့အပတ်စဉ်ထုတ်ဘိုင်မွန်တက်နေသတင်းကြော်နယ်ရဲ့ထုတ်ဝေသူအယ်ဒီတာနဲ့သတင်းတော်စုစုပေါင်း6ဦးအဖမ်းခံခဲ့ရတာဖြစ်ပါတယ်။အောက်တိုဘာလ2ရက်နေ့ကြာသပတေးနေ့မှာသူတို့ကိုရုံးတင်ပြီးတော့စစ်ဆေးတော့မယ့်အချိန်မှာသတင်းသမားတချို့ကတွားရောက်ပြီးတော့တက်တည်ထွက်ဆိုကြဖို့ရှိပါတယ်။ဒီလိုမျိုးသတင်းမီဒီယာပွင့်လင်းလာကစားအနေထားမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့ပြည်သူအများသတင်းကိုအချိန်နဲ့တပြေးညီသိရှိနိုင်အောင်ရေးသားဖော်ပြနေတဲ့သတင်းသမားတွေပေါ်မှာရန်သူလိုသဘောမထားဖို့လိုမယ်လို့တက်တည်ထွက်ဆိုဖို့ရှိတဲ့သတင်းတော်ကိုအောင်သူရကပြောပါတယ်
။ Modern နဲ့ဆားတော့သူကဒီကဆွဲတာကတော့ဒီဟိုထုတ်ပြန်ချက်နဲ့တနည်းနဲ့ထွက်တယ်ဆိုတော့ဟို5ညအားဟာခါဝင်တာအဲ့ဒါဆွဲတာ။ဒါကတော့သိမဆိုင်ဘူးလေ။တခါကျွာရဲဆိုကျွန်တော်တို့ကြိုတိရတယ်အများကြီးရှိရတယ်။ဟိုဘီကန်ထုတ်ပြန်တဲ့အချမ်းတွေရတာလည်းရှိရပါလေ။ဒီဟာကတော့ဒီဖော်ပြချက်ကကဘင်းကသူများရှင်းဝင်ရဆိုင်တော့ဖောက်ပြန်မှုမရှိဘူး။ဒါသတင်း source နဲ့ဒီသတင်းရေးသားတဲ့လူတွေယဉ်ကျေးမှုရှိလို့အများကြီးရတာကြိုတိတာပဲရှိရောနော်။ဒါဒီအတွက်ဒါပြင်းပြရှိလို့ယူဆတယ်။နောက်တစ်ခုကကြတော့တကယ်လို့ဆွဲခြင်းနဲ့ဆိုတော့မှတောင်းငယ်ညာနဲ့ပဲမှုရင်ဆိုင်ပေါ့။အကုန်လုံးဆွဲတယ်ဆိုတာကတော့မကောင်းဘူး။ဟုတ်နှစ်ပတ်လောက်တော့တော့အမေကိစ္စကအများကြီးရအောင်နော်ကျွန်တော်တို့ဘက်မှာလည်း capacity ဘိုင်းဖြစ်ရမှာလို့ဆိုလို့ဆရာဘိုင်းကလည်းကျွန်တော်တို့ team up ပြဖို့လို့လည်းစေနာရှိဖို့လို့တာပါနော်ပရင်းမီဒီယာဆိုတာနိုင်ငံအတွက်အရေးကြီးတယ်ကျွန်တော်တို့ပေါ်သူကမိတ်ဆွေလိုသဘောထားဖို့လို့လည်းသူကအဲ့လိုမဟုတ်ဘူးပြန်ပြီးလို့သဘောထားတာပါနော်နောက်တစ်ခုကသူရဲ့အသုံးချဖို့လောက်ပဲသူကစဉ်းစားတာပါနော်
ချင်းမြင့်နယ်ဘက်မှာတော့ချင်းမြင့်နယ်အစိုးရကချင်းဘာသာစကားနဲ့ထုတ်ဝေတဲ့ဟာခါပို့သတင်းလွှာကိုမဖြန့်ဝေဖို့ပိတ်ပင်လိုက်တဲ့ဆိုတဲ့သတင်းထွက်ပေါ်လာပါတယ်။ဒါကတော့လမ်းပန်းဆက်သွယ်မှုအားနည်းပြီးသတင်းဖြန့်ဝေမှုအခက်အခဲများစွာရှိတဲ့ချင်းပြည်နယ်တွင်မှဒီလိုမျိုးသတင်းကြော်တွေကိုထုတ်ဝေခွင့်ပိတ်တာကတော့တိုင်းရင်းသားပြည်သူတွေကြားသတင်းအမြန်ဆုံးရောက်အောင်ကြိုးစားနေရစေတိုင်းရင်းမီဒီယာတွေပေါ်မှာချိန်ချမှုဖြစ်တယ်လို့ချင်းသတင်းကွန်ရက်ဖွဲ့စည်းဖို့လှုံ့ဆော်နေတဲ့သတင်းသမားတဦးဖြစ်တဲ့မတ်အိမ်ခိုင်ယုံကသုံးသပ်ပါတယ်။
ချင်းမီဒီယာအနေထားကိုအော်လောက်ဖို့ကောင်းတာပေါ့နော်ဟိုတစ်ခေါက်ချင်းကိုရဖွဲ့ဖို့ဆိုသွားတော့ကြောက်ဒါတော့မီဒီယာရဲ့အရန်များနေတယ်ဆိုမီဒီယာဟိုအဓိကထားပြီးဖွဲ့ဖို့တော့လုပ်ခဲ့ကြရဲဆိုတော့ချင်းမီဒီယာပို့ပြီးတော့အားကောင်းတဲ့အနေထားတွေ့ရပေါ့ဒီချင်းတောင်လေးတောင်မှာတင်ကိုကကိုထုတ်ဝင်နေရဲစားကောင်းနေတော်တော်များတယ်လို့ပြောရမှာပေါ့အဲအားကြောင့်အခုဆိုရင်တဖြည်းဖြည်းနဲ့ဟာကပို့ချူပါလို့ဆိုသူတို့တင်ကိုအများဆုံးတင်လာကြပြီတဖြည်းဖြည်းနဲ့ဖွင့်ပြလာတဲ့သဘောပေါ့အဲ့ဒီအချိန်မှာမဘုံတင်မထားရစားတော့မှသမီးပိတ်ကျဆိုတဲ့ပုံစံမျိုးဖြစ်သွားတော့ထိခိုက်နိုင်တာပေါ့နောက်ဆောင်တွေကဟိုနည်းနည်းတော့တန့်သွားနိုင်တာပေါ့နော်ဟိုလန့်သွားနိုင်တာပေါ့ဒါပေမဲ့ဘလို့အခြေအနေရှိနေလဲဆိုတော့ရည်ပြည့်တော့ကျွန်တော်လည်းပြောလို့ရမရဘူ
းအခုနောက်ပိုင်းမှာသတင်းမီဒီယာသမားတွေဖန်ဆီးခံရတာအပြစ်ပေးအရေးယူခံရတာကန့်သက်ချုပ်ချယ်မှုတွေပိုးပြီးတော့မှများလာနေတာကတော့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကကြာဆင်းသွားလို့မဟုတ်ဘဲနဲ့မီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအတတ်ပညာပြသနာများလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနဝန်ကြီးဦးရဲထွတ်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့သတင်းသမားတွေဘက်ကတော့အစိုးရတာဝန်ရှိတဲ့သူတွေဘက်ကသတင်းဖြန့်ဝေမှုအားနည်းတာနောက်သတင်းသမားတွေဘက်ကသက်ဆိုင်ရာဝန်ကြီးဌာနတွေစီကဖြစ်စဉ်သတင်းမှန်ရယူနိုင်မှုခက်ခဲလွန်းနေသေးတယ်လို့လည်းထောက်ပြပြောဆိုခဲ့ကြပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီ။အင်တာနက်လိပ်စာကတော့ www.bamis.voanews.com ဖြစ်ပါတယ်ခင်ဗျာ။